ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်နေတာကိုရပ်ဆိုင်းကြောင်းကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်တူမြို့နယ်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေပြီးဘယ်သူကစပြီးတိုက်ခိုက်နေသလဲဆိုတာကိုလည်းအပြန်အလှန်စွပ်စွဲနေကြပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအရက်သားတဦးသေဆုံးခဲ့သလိုယာနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်းပြီးပြည်သူ့ဆွေးနွေးဖို့ကြိုးပမ်းသွားမယ့်အကြောင်းဒီလ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်ကျဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေခဲ့တာပါဒီမနက်မှာလည်းတီဝေါ်မျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားကြောင်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ဒီနေ့ဖြစ်နေတဲ့ကိုအချင်းနိုင်သွားတဲ့ဖြစ်နေတာဒီဝါမျိုးတွေပေါ့ဒါပေမဲ့နန်းနည်းနည်းခွဲပေါ့အဲဒီအနောက်ဘက်မှာဖြစ်နေပြဟိုအာဂျီရကဟိုအပိရက်ကအစင်းမထုတ်တာပေါ့လေဒါပေမဲ့စီးရေးလှောင်းမှုကြောင့်မရဘူးဗျမရဘဲနဲ့ကျွန်တော်ဒီနေ့ကဟိုကျွန်တော်ကလည်းဘယ်လိုလဲအဲ့ဒါညနေဆိုင်နဲ့ဟိုအာဂျီကမော်တာနဲ့လမ်းပြလိုက်တယ်အဲ့ဒါနေစားပြီးတော့ပြန်လာဖြစ်တာပေါ့ရှင်းနိုင်ခွဲနဲ့ဆက်တနာရှိဟိုဆက်လိုက်ဖြစ်တာပေါ့
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကတော့တီဘောမျိုးနယ်မှာမနေ့ကတိုက်ပွဲဖြစ်တာရှိပြီးဒီကနေ့တော့မကြားသေးအောင်ပြောပါတယ်ဒီအပိုင်းဖြစ်တဲ့တိုက်ပွဲတွေကတော့ SSPP ကျပ်ဖွဲ့ကစတင်တိုက်ခိုက်တာဖြစ်ကြောင်းလည်းဗိုလ်မှူးကြီးဆိုင်ဦးကတုံ့ပြန်ပြောဆိုထားပါတယ
်အဲသူတို့ကတချို့နေရာတွေမှာကျတော့အဝေးရနေတာမျိုးလက်နဲ့ကြီးနေတဲ့ပြစ်တာလို့နော်ဟိုဒီ element တွေနဲ့နော်လာပြီးတော့အနာကူတာလို့လည်းအဲ့လိုရှိနေတာ။ဒါနဲ့လူတွေကဒါနဲ့ကိုရှိတဲ့နေရာမှာနေနေတာကိုသူတို့ကတက်ပြီးတော့လာပိုက်တာပါ။အဲအိုင်နာကဒီလူတွေလည်းပြီးပါလား
။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေကတော့နမ်တူမျိုးနယ်မိုင်းမှုကြီးရွာအနီးနဲ့တီဘောမျိုးနယ်ဖိုနာရွာအနီးမှာဖြစ်ပွားတာပါ။နမ်တူမျိုးနယ်မှာတော့ RCSS နဲ့ SSPP TNLA ပူးပေါင်းတက်အကြတိုက်ပွဲဖြစ်ပွားပြီးတီဘောမျိုးနယ်မှာတော့ရှမ်းတပ်ဖွဲ့နှစ်ခုကြားမှာတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်။နမ်တူမျိုးနယ်အတွင်းကတိုက်ပွဲအခြေအနေကိုတော့ဒေသခံတဦးကအခုလိုပြောပါတယ
်ဒီကနေ့နဲ့ဆိုရင်၄ရက်မြောက်လောက်ရှိပါတယ်ခင်ဗျာဟိုဖြစ်တာကဟိုမိုင်းမှုကြီးရမှာအဓိကဖြစ်တယ်ခင်ဗျာအခုမန်ဆန်နဲ့မိုင်းမှုကြားထဲမှာမိုင်းမှုရဲ့ဟိုကအခက်ဟိုပါဖြစ်တယ်ခင်ဗျာဟိုစံခါကြီးရကဟိုဥပလိင်းဆိုတာတယောက်တော့ဖြစ်ခိုက်တာရှိတယ်ခင်ဗျာသူ့ကိုကြတော့ဟိုဗာလဲနမ်တူမျိုးပေါ်မှာသူကဟိုရင်ခွဲဆစ်ဆီးပြီးတော့အဲ့ဒါသူ့တချိုလိုက်ပြီခင်ဗျာအိန္ဒိယနေတော့ရောတော့ဟိုလည်းဟိုကြီးတက်ပါတယ်ခင်ဗျာစစ်သေးရှောင်းတွေကတော့ဟိုစင်ညာလောက်ထိပါတယ်ခင်ဗျာ
စစ်ရှောင်းတွေဟာမိုင်းမှုကျေးရွာလုံမိတ်ကျေးရွာနဲ့စံခါကျေးရွာတွေကဖြစ်ပြီးမန်ဆန်ဘက်ကိုတင်းရှောင်းနေကြောင်းပြောပါတယ်တီဘောမျိုးနယ်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတော့စစ်ရှောင်းတွေထပ်မံထွက်ပြေးတာမရှိကြောင်းနဲ့ဒီလာအစောပိုင်းကတီဘောမျိုးကိုရောက်ရှိနေတဲ့စစ်ရှောင်းတွေဟာလည်းမြေရပြန်ပြီးဖြစ်တာကြောင့်အခုအခါမှာနားလေစစ်ဆောင်စခန်းမှာလူ100လောက်သာရှိတော့ကြောင်းတီဘောမျိုးနဲ့နေစည်းမချပရာဟိကအတင်းကကိုမျိုးကပြောပါတယ်။လက်ရှိပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့် RCSS နဲ့ SSPP အကြားမှာတွေ့ဆုံဆွေးနွေးရေးဟာလက်တလောဖြစ်နိုင်ခြင်းမရှိဘဲပြန်လည်ညှိနှိုင်းရမယ့်အနေအထားရှိကြောင်းရှမ်းတပ်ဖွဲ့နှစ်ခုလုံးရဲ့ပြောခွင့်ရသူတွေကတုံ့တက်ပါတယ်။ပြီးခဲ့တဲ့25ရက်နေ့နေပြည်တော်မှာကျင်းပတဲ့တက်မော်သတင်းမှန်ပြန်ကြားရေးကော်မတီရဲ့သတင်းစာရှင်းလင်းပွဲမှာတော့တက်မော်ကအပြည့်ရထားတဲ့3လမြောက်ကာလအတွင်းမှာတက်မော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတာတွေပြန်လည်မြင့်တက်လာကြောင်းနဲ့ဒီကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာ15ကြိမ်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်